ရန်ကုန်မြို့မုဂုံဝိပဿနာတရားစင်နှင့်လုံမင်းစင်ပြန်ပွားရေးခွဲချုပ်ကြီး၌၄ရက်၁၀လ၂၀၀၄ခုနှစ်ညနေ၃နာရီခွဲချိန်တွင်ကမ္မထာနာစရိယဆရာတော်ဥစ္ဆန္နဝရဘိဝန္ဒရှင်သူမြတ်ဟောကြားအပ်သောခန္ဓာဉာဏ်ရောက်ပဋိစ္စသမုပ္ပါတစ္ဆာ၄ပါးတရားတော်
အားလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့ယခုချိန်ခါမှစာပေသစ္စာတရားလုံးပေတရားများနာကြကြရမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်အခါကာလတုန်းကဘုရားရှင်ကရောမြတ်ကြီးတာဝတိပြည်မုန်းစေတဝန်ကျောင်းတော်နဲ့သတင်းသုံးတော်မူနေတဲ့အချိန်မှာတာဝတိမြို့တော်တွင်ကတရားလာရောက်နာယူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့တွင်သည်ဘုရားရှင်ကရောမြတ်ကြီးဟောကြားတော်မူတဲ့သစ္စာတရားအလုံးပေးတရားများကိုနာကြားပြီးတော့နာဂတရားနာညာကခန္ဓာဆက်၍သောတာပတ္တိမေညာသဂရဂါမိမေညာအနာဂါမိမေညာအရဟတမေညာများအသည်အသည့်ရရှိသွားကြသလိုယခုလည်းပဲအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့တွေသည်လည်းပဲဘုန်းကြီးများဟောကြားတဲ့သစ္စာတရားအလုံးပေးတရားများကိုနာကြားပြီးတော့နာဂတရားနာညာကခန္ဓာဆက်၍သောတာပတ္တိမေညာမြာရနိုင်ကြပါစေသရဂါမိမေညာမြာရနိုင်ကြပါစေအနာဂါမိမေညာမြာရနိုင်ကြပါစေအရဟတမေညာမြာရနိုင်ကြပါစေလို့သုတောင်းပရဏာမှုပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော့ယခုတော့အားလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့အနေနဲ့ဒီရင်သာဓမာယုံကြီးကိုလာရောက်ကြပြီးတော့ဆယ်ရတရားစခန်းပွဲဝင်ရောက်လာကြခြင်းသည်တခြားအလိုရှိလို့လားနိဗ္ဗာန်ကိုအလိုရှိလို့လားနိဗ္ဗာန်ကိုအလိုရှိကြလို့နိဗ္ဗာန်ချမ်းသာရခြင်းကြလို့မျက်မှောက်ပြုခြင်းကြလို့ဩခြင်းနာခြင်းသိခြင်းအစာရှိတဲ့ဘေးဒုက္ခအပေါင်းတို့မှလွတ်ခြင်းကြလို့ယခုလိုရိဒ္ဓဓမ္မယုံကြီးမှလာပြီးတော့တရားစကံပွဲတွေဝင်ရောက်ပြီးသစ္စာတရားနာကြခြင်းသစ္စာအလုတ်တွေအားထုတ်နေကြခြင်းဖြစ်ပါတယ်အရိဒ္ဓနိဗ္ဗာန်ရခြင်းကြပါတယ်ဆိုရင်နိဗ္ဗာန်ရဖို့ရန်အတွေ့ဘယ်လိုအလုတ်တွေဘယ်လိုအကျင့်တွေကျင့်ကြရမလဲဆိုရင်မြတ်စွာဘုရားသခင်ကရောမြတ်ကြီးကနိဗ္ဗာန်ရောက်အကြောင်းတရားများကိုလမ်းညွှန်ပြပေးခဲ့ပါတယ်။ကတ္တမောဇ္ဇေခေဝေအသင်္ခတကာမိမေဃောဝိပဿနာအယံဩစတိအသင်္ခတကာမိမေဃောဘေခေဝေယဟန်တို့ကတ္တမောဘေတရားသည်အသင်္ခတကာမိမေဃောနိဗ္ဗာန်ရောက်အကြောင်းအကျင့်ကောင်းအကျင့်မြတ်ဖြစ်ပါသည်နိဝိပဿနာဝိပဿနာဆိုတဲ့တရားသည်အသင်္ကတဂါမိမေကောနိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းအကျင့်မြတ်ဖြစ်ပါပြီလို့ဘုရားရှင်ကရောမြတ်ကြီးကကိုယ်တိုင်မေးပြီးတော့ကိုယ်တိုင်ဖြေဆိုခဲ့တဲ့ဒေသနာအရာနိဗ္ဗာန်ရောက်ကြောင်းတရားသည်တခြားတရားလားဝိပဿနာတရားလားဝိပဿနာတရားဒီတော့ဗုဒ္ဓဘာသာဝင်တိုင်းဗုဒ္ဓဘာသာဝင်တိုင်းပြည့်လို့ရမယ်အလုံးပေါင်းမျိုးရှိတယ်ပေါ့အဲ့ဒီသုံးမျိုးကဘာလဲဆိုရင်ဒါနကုသိုလ်အလုံးရဲ့သီလကုသိုလ်အလုံးရဲ့ဘာဝနာကုသိုလ်အလုံးရဲ့ဘယ်နှမျိုးပါလဲအဲ့ဒီသုံးမျိုးထဲမှာဝိပဘာဝနာကုသိုလ်အလုံးကိုထပ်ပြီးတော့ခွဲလိုက်မယ်ဆိုရင်တမထဘာဝနာအလုံးရဲ့ဝိပသနာဘာဝနာအလုံးရဲ့ဒီလိုခွဲလို့ရပါတယ်ဒါတော့အားလုံးအစိတ်အစိတ်ရေတွက်ကြည့်လိုက်မယ်ဆိုရင်ဒါနကုသိုလ်သီလကုသိုလ်သမထကုသိုလ်ဝိပဿနာကုသိုလ်လို့ကုသိုလ်ဘယ်နှမျိုးရှိပါလိမ့်မလဲကုသိုလ်၄မျိုးရှိတယ်အဲ့ဒီကုသိုလ်၄မျိုးရှိတဲ့အထက်မှာမြတ်စွာဘုရားသခင်ကရောမြတ်ကြီးကနိဗ္ဗာန်ရောက်အကြောင်းဖြစ်တဲ့ကုသိုလ်ဒီတဲ့ဝိပဿနာကုသိုလ်ဖြစ်ပါတယ်လို့မပြောခဲ့ဘူးလားပြောခဲ့ဒါနကုသိုလ်လည်းပဲနိဗ္ဗာန်ရဲ့ထောက်ပံ့ဖြစ်ပါတယ် သီလကုသိုလ်လည်းပဲနိဗ္ဗာန်ရဲ့ထောက်ပံ့မဖြစ်နိုင်ဘူးလားဖြစ်နိုင်လား
ဖ
ြစ်နိုင်ပါဘူးသမထကုသိုလ်လည်းပဲအထောက်ပံ့နေနေတော့မဖြစ်နိုင်ဘူးလားဖြစ်နိုင်လား
ဖြစ်နိုင်ပါဘူး
သို့တော်လည်းပဲနိဗ္ဗာန်ကိုတရားရောက်စေနိုင်တဲ့ကုသိုလ်ကြတော့ဝိပဿနာကုသိုလ်သာလျှင်နိဗ္ဗာန်ကိုတရားရောက်စေနိုင်တဲ့ကုသိုလ်ဖြစ်တယ်လို့ဒီလိုမှားလိုက်ပါဘယ်ကုသိုလ်တဲ့တော့ပထမပါဠိတော်မှာမြတ်စွာဘုရားသခင်ကတော်မြတ်ကြီးကနုလောမဂௌတရပုဒ္ဒနုလောမဟောဒါနတဂௌတရပုမေကသဟောဒါနမေကသလို့ဒီလိုဟောထားပါတယ်မေကသဆိုတဲ့လောကုတ္တရာမေခင်ကိုကျေးဇူးပြုပေးနိုင်တဲ့တရားရောက်စေနိုင်တဲ့တရားကျေးဇူးပြုပေးနိုင်တဲ့တရားသည်အနုလောမတိဟုသောဝိပဿနာဉာဏ်ကိုယ်တရဘူတိဟုသောဝိပဿနာဉာဏ်ဟောတံတိဟုသောဝိပဿနာဉာဏ်เนาะအဲ့ဒီတရားတွေကမှသာလည်းရင်နိဗ္ဗာန်ကိုတည်းရဲ့ရောက်စေနိုင်တဲ့တရားတွေဖြစ်ပါတယ်အနုလောမဉာဏ်ကိုယ်တရဘူဉာဏ်ရဖို့ရန်အတွက်ဘယ်ဉာဏ်ကစရမလဲဆိုရင်ဝိပဿနာဉာဏ်အနေနဲ့ပြောတော့သမ္မာသနဉာဏ်ကစရမှာပါပင်ညာကစားရမှာတော့အဲဒီသမ္မာသနာဉာဏ်ကနေပြီးတော့အနုလောမဉာဏ်ခေါ်တဲ့ပုံဉာဏ်များရောက်သွားမယ်ဆိုရင်အဲဒီဝိပဿနာဉာဏ်ဒီတခြားရောက်အောင်တခြားရောက်အောင်ကျေးဇူးပြုမှာလားမဲ့ဉာဏ်ရောက်အောင်ကျေးဇူးပြုမှာလားဒါကြောင့်နိဗ္ဗာန်ကိုမဲ့ဉာဏ်များရောက်သွားမယ်ဆိုရင်လည်းပဲနိဗ္ဗာန်ကိုမျက်မှောက်မပြုရဘူးလားပြုရမှာလားပ
ြ
ုရပါပါဘုရားအဲဒါကြောင့်နိဗ္ဗာန်ရခြင်းရင်မဉဏ်ရအောင်လို့မဉဏ်ရခြင်းရင်လည်းပဲဝိပဿနာဉာဏ်ကနေပြီးတော့စတင်ခြင်းရပါမယ်နော
်
ပြုပါပါဉာဏ်ကစတင်ခြင်းရမှာတော့ဩဂိစတိယတာဒေသောပရခိတ္တအရုဏံယထာဝိပဿနာပရိကိတ်တော်မေကဓမ္မောဘာဝတ္တိဆိုသည့်အတိုင်းပဲအာယုန်တက်ပြီဆိုရင်နေထွက်ဖို့ရန်သေးကြသလိုဝိပဿနာဉာဏ်ဖြစ်လာပြီဆိုရင်လည်းပဲလောကုတ္တရာမဉဏ်ရဖို့မသေးကြဘူးလားသေးကြလားအဲဒါကြောင့်နေထွက်မထွက်သေးခြင်းရဲ့အာယုန်တက်တဲ့အချိန်ကိုစောင့်ကြည့်လောကုတ္တရာမဉ္ဇဉ်ရမယသိခြင်းရဝိပဿနာဉာဏ်ဖြစ်အောင်ကြိုးစားသလားမကြိုးစားဘူးလားဆိုတာကိုဖောင်းတော်တရားဓမ္မတွေစောင့်ကြည့်ကြက်ခတ်ရမှာပါနော
်
ဝိပဿနာအလုံးမအမတော်ကြဘူးဆိုရင်လောကုတ္တရာမဉ္ဇဉ်ရနိုင်ပါဘုရားဒါနာကုသိုလ်တွေလုပ်တယ်သီလကုသိုလ်တွေလုပ်တယ်သမထကုသိုလ်တွေလုပ်တယ်အထောက်ပံ့ကောင်းတော့ဖြစ်နိုင်ပါတယ်နော်ဒါပေမဲ့နိဗ္ဗာန်ကိုတရားပို့ပင်းနိုင်တဲ့တရားတော့ဟုတ်ပါရဲ့လားဟုတ
်ပါ
ဘူးဗျာအဲဒါကြောင့်နိဗ္ဗာန်ကိုလိုချင်ပါတယ်ဆိုရင်တခြားလို့လိုရမှာလားဝိပဿနာလို့လိုရမှာလားဟောပြီးဝိပဿနာအလုံးအမထုတ်ဖဲနဲ့ဘယ်နည်းနဲ့မှနိဗ္ဗာန်မရနိုင်ဘူးဆိုတာတော့မှတ်ထားလိုက်ပေါ့ဟုတ်ပါဘူးကောင်းပြီဝိပဿနာအလုံးအထုတ်ကြတော့မယ်ဆိုရင်ဝိပဿနာဆိုတာကဘယ်လိုသဘောရှိတဲ့အလုပ်ကိုဝိပဿနာလို့ခေါ်ပါသလဲဒီလိုမေးလို့ရတယ်နော်ဝိဝိဒေနအာဂါရေနပတ္တတိတိဝိပဿနာဆိုသည့်အတိုင်းပဲဝိပဿနာအလုပ်ဆိုတာကအထူးထူးအပြားပြားသောအချင်းရာအဖြစ်မြင်အောင်ကြည့်တဲ့အလုပ်ကိုဝိပဿနာအလုပ်လို့ခေါ်ပါတယ်အထူးထူးသောအချင်းအရာအဖြစ်မြင်အောင်ကြည့်တဲ့အလုပ်သည်ဘာလုပ်တဲ့တော့အထူးထူးသောအချင်းအရာအဖြစ်မြင်အောင်ကြည့်တဲ့အလုပ်သည်ဝိပဿနာအလုပ်ဒီလိုမလားမှန
်
ပါဘူး။ဟောပြီဒါပဲဝိပဿနာရဲ့သဘောလေးလည်းသိသွားပြီပေါ့နော်။အဲဒီလိုသိသွားပြီတဲ့အခါကျတော့နောက်တစ်စိတ်တက်ကြည့်လိုက်ပါဦး။အထူးထူးသောအချင်းအရာအဖြစ်ဆိုတာဘယ်လိုအချင်းအရာတွေပါလဲ။ဒါလည်းသိဖို့မလိုဘူးလားလို့လား
။
ဘယ်လိုအချင်းရာလဲဒီပါလိမ့်မလဲလို့ဆိုတော့အထုတ္တောအချင်းရာဆိုတာကတိဝိဒလက္ခဏာကာရိဏသုံးပါးသောလက္ခဏာအချင်းရာတဲ့သုံးပါးသော
လက္ခ
လက္ခဏာအချင်းအရာအဲ့ဒီသောမလလက္ခဏာအချင်းအရာကနံပါတ်၄ကအနိစ္စာကာရိဏအနိစ္စာဆိုတဲ့အချင်းအရာနံပါတ်၄ကဒုက္ခကာရိဏဒုက္ခဆိုတဲ့အချင်းအရာနံပါတ်၃ကအနတ္တကာရိဏအနတ္တဆိုတဲ့အချင်းအရာအချင်းအရာဘယ်နှမျိုးပါလဲနံပါတ်၄ကအနိစ္စာအချင်းအရာနံပါတ်၄ကနံပါတ်၃ကအဲ့ဒီအချင်းအရာ၃မျိုးကိုပဲလက္ခဏာ၃မျိုးလို့ဒီလိုပြောတာပေါ့နော်လက္ခဏာအနေနဲ့ပြောမယ်ဆိုရင်ဘာလက္ခဏာတွေပါလဲအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလက္ခဏာဘယ်နှပါတော့အဲ့ဒီလက္ခဏာ၃ပါးနဲ့မြင်အောင်ကြည့်တဲ့အလို့ဒီဝိပဿနာအလို့နော်ဒီလိုဆိုတော့လက္ခဏာ၃ပါးနဲ့မှမမြင်သေးဘူးဆိုရင်ဘုန်းတော်ဒကာရမတွေလုံနေတဲ့အလို့ဒီဝိပဿနာစစ်စစ်ဖြစ်ပါမလားဖြစ်ပါဘူးဘေးကနေထိုင်ကြည့်ရင်တော့တရားရှုနေတာလို့မတွေ့ရဘူးလားတွေ့ရသို့တော်လည်းမိမိရဲ့တဏ္ဍာမအနိစ္စအခြင်းအရာဒုက္ခအခြင်းအရာအနတ္တအခြင်းအရာအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေမှမတွေ့နိုင်လေဘူးဆိုရင်သူရဲ့အလို့ဒီဝိပဿနာအလို့ဟုတ်နိုင်ပါမလားဒီလိုဆိုရင်ဝိပဿနာအလို့လို့ဖို့ရတဲ့လက္ခဏာဘယ်နှမျိုးမြင်အောင်ကြည့်ရမှာလဲဘာလက္ခဏာတွေပါလဲအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလက္ခဏာဘယ်နှပါတော့လက္ခဏာ၃ပါးဟောပြီအဲဒီလက္ခဏာ၃ပါးနဲ့မြင်အောင်ကြည့်တဲ့အလို့ဒီဝိပဿနာအလို့ပါတဲ့နော်အဲဒီလိုသိသွားပြီဆိုတဲ့အခါကျတော့အရှင်ဘုရားလက္ခဏာ၃မျိုးနဲ့တော့ဒီပြတော်တို့မြင်အောင်ကြည့်ပါမယ်အချင်းအရာ၃မျိုးနဲ့တော့မြင်အောင်ကြည့်ပါမယ်သို့သော်အဲဒီလက္ခဏာကဘယ်လိုတွေရဲ့လက္ခဏာပါလိမ့်မလဲဆိုတဲ့နောက်ဆက်တွဲမေကုံကလေးတခုလည်းပဲထပ်ပြီးတော့မပေါ်နိုင်ဘူးလားပေါ်နိုင်လားလက္ခဏာလက္ခဏာလို့ပြောနေခြင်းသည်မြည်သူဤလက္ခဏာပါလဲဟုတ်တယ်မလားလက္ခဏာလက္ခဏာလို့ပြောနေခြင်းသည်မြည်သူဤလက္ခဏာပါလဲမြည်သူဤလက္ခဏာပါလဲဆိုတော့တူတူချင်းချင်းပြောလိုက်ရင်တော့ခန္ဓာ၅ပါးဤလက္ခဏာဘယ်လိုရလက္ခဏာတော့ကဲပြောသမ်းပါဦးခန္ဓာဘယ်နှပါးရှိတော့အဲဒီခန္ဓာ၅ပါးကဘယ်သူတွေပါလဲရူပခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာခန္ဓာဘယ်နှပါးရှိတော့ခန္ဓာ၅ပါးရှိအဲဒီခန္ဓာ၅ပါးကိုကြည့်လိုက်မယ်ဆိုရင်ဟောဒီမှာမူခွဲအယောင်ခွဲလေခွက်ကလေးတစ်လုံးချထားတယ်။အဲဒီအယောင်ကွဲနေတဲ့ခွက်ကလေးကဘာခန္ဓာကိုသရုပ်ပြတော့ရူပခန္ဓာနော်ဘာခန္ဓာပါလဲခေါရိဘက်ကအယောင်တို့ခွက်ကလေး၄လုံးကဘာခန္ဓာတွေတော့ဝေဒနာခန္ဓာပညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဘယ်နှပါတော့အလုံးပေါင်းလိုက်တော့ရုပ်ခန္ဓာကဘယ်နှပါးနာခန္ဓာကဘယ်နှပါးဟောပြီနာခန္ဓာက၄ပါးရှိပါတယ်နော်ရုပ်ခန္ဓာက၃ပါးနာခန္ဓာက၄ပါးအရိခန္ဓာတွေရဲ့အသီးအသီးသောအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာကလေးတွေကိုမြင်အောင်ကြည့်ရတော့မယ်ဆိုတော့အဲ့ဒီခန္ဓာရရဲ့သဘောကမှမသိဘူးဆိုရင်သူတို့ရဲ့လက္ခဏာမြင်အောင်ကြည့်နိုင်ပါမလားမြင်ပါဘူးဗျာဒီလိုဆိုရင်ခန္ဓာ၅ပါးခန္ဓာ၅ပါးလို့ရူပခန္ဓာဝရဏခန္ဓာစသည်ဖြင့်နာမည်ကလေးတွေရေတွက်တယုံတဲ့ဒကာရမတွေလုံလောက်ပါမြင်ပါဘူးဗျာရေတွက်တာကတော့အတော်များများရေတွက်နိုင်ပါတယ်နော်ကြက်ပြရေတွက်ကြည့်ပါအောင်ဘယ်လိုတွေတော့ရူပခန္ဓာဝေဒနာခန္ဓာအဲ့ဒီသိသိရောက်လာတဲ့ခန္ဓာ၅ပါးသိပြီလို့ပြောနိုင်ပါမပြောနိုင်ဘူးရူပခန္ဓာလို့ဒီစကလုံးလေးသိရောက်လာတဲ့ရူပခန္ဓာရဲ့သဘောသိပါမလား ကျန်တဲ့ခန္ဓာတွေလည်းဒီသကလောင်းလေးတွေရေတွက်တယုံလောင်းတဲ့ဒီခန္ဓာတွေရဲ့သဘောသိပ
ါ
ဒီလိုဆိုရင်ဒီခန္ဓာတွေရဲ့သဘောသိအောင်လဲစ조사ဖို့မလိုဘူးလားလို့ဒါဝိပဿနာရှုမဲ့ယောဂီပုဂ္ဂိုလ်များအတွေ့မဖြစ်မနေမသိမဖြစ်မနေသိသင့်တဲ့အသိကလေးတွေဘုန်းကြီးပြောပြနေတာနော်ဝိပဿနာရှုမဲ့ယောဂီပုဂ္ဂိုလ်များအတွေ့တရားကြောင့်ရောက်လို့ကမ္မထာကြောင့်ရောက်လို့ဝိပဿနာတရားရှုတော့မယ်ဆိုလို့ရှိရင်ဒီအသည့်ကလေးတွေမှသိမထားဘူးဒီအခြေခံကလေးတွေမှနားလည်သဘောပေါက်မထားဘူးဆိုရင်ဒကာရမတွေငုတ်တော့ထိုင်နေတာပဲလူမြင်မှာပါနော်ဝိပဿနာတော့ဖြစ်ပါမလားအဲဒါကြောင့်ဝိပဿနာဖြစ်ဖို့ရန်အတွက်ဒီအခြေခံကလေးတွေနားလည်သဘောပေါက်ထားဖို့လိုအပ်ပါတယ်ဟောပြီဒါဖြစ်လို့ရှိရင်တဲ့ခန္ဓာ၅ပါးရှိတော့အဲ့ဒီခန္ဓာ၅ပါးကဘယ်မှာရှိတဲ့ခန္ဓာပါလိမ့်မလဲလို့မေးရင်မိမိသန္တာမှာရှိတဲ့ခန္ဓာဘယ်မှာရှိတဲ့ခန္ဓာလို့မိမိသန္တာမှာရှိတဲ့ခန္ဓာအဲ့ဒီမိမိသန္တာမှာရှိတဲ့ခန္ဓာကိုပြောဖို့ရန်အတွဲမိမိသန္တာမှာရှိတဲ့ခန္ဓာကသဘောခန္ဓာဆိုတော့လက်ဆောင်လက်ကင်ပြလို့မရသေးတဲ့အတွဲမြင်မြင်ထင်ထင်လက်စောက်လက်ကင်ပြလို့ရအောင်ဟောဒီခွက်ကလေး၅လုံးနဲ့ကိုစားပြုတ်ပြီးတော့ပြောပြရပါတယ်နော်အဲဒီတော့ခွက်ကလေး၅လုံးနဲ့ကိုစားပြုတ်ပြောပြခြင်းသည်မိမိတဏ္ဍာမှာရှိတဲ့သဘောခန္ဓာခန္ဓာစိတ်ခန္ဓာမှန်ကလေးတွေရဲ့ကိုစားပြောပြနေခြင်းဖြစ်တယ်လို့မှတ်ပါအဲဒီခွက်ကလေးတွေနားလေယုံလောင်းနဲ့လုံလောက်ပါမလားဒီခွက်ကလေးတွေမှမသနာလေသဘောပေါက်ပြီးသားပြီဆိုရင်တခြားပြန်ကြည့်ရမလားခန္ဓာပြန်ကြည့်ရမလားအေးဒါကြောင့်ခန္ဓာပြန်ကြည့်ဖို့လည်းမမေ့နဲ့ပေါ့နော်ကောင်းပြီနံပါတ်၄ဘာခန္ဓာပါလေရူပခန္ဓာဟောပြီရူပခန္ဓာအဲ့ဒီရူပခန္ဓာဘာသဘောရှိတယ်လဲလို့မေးရင်ဟောပြန်တတ်တဲ့သဘောရှိဘာသဘောရှိတော့ဟောပြန်တတ်တဲ့သဘောရှိဖောက်ပြန်တဲ့သဘောကဘယ်လိုတွေလဲလို့မေးရင်ယုတ်တရားမှာယုတ်တရားရဲ့သဘာဝလေးတွေရှိနော်ယုတ်မှာယုတ်ရဲ့သဘာဝလေးတွေရှိပါတယ်အဲဒီသဘာဝလေးတွေကယုတ်ပေါင်း28မျိုးရှိတဲ့အတွက်သဘာဝလေးတွေကလည်းပဲ28မျိုးရှိနော်ဒါပေမဲ့လို့ဘုန်းကြီးတို့တရားဓမ္မတွေက28မျိုးလောက်အကုန်လိုက်ပြီးတော့ကြည့်ဖို့မလိုသေးပါဘူးအခြေခံဖြစ်တဲ့ပင်မယုတ်တရားကြီး၄မျိုးရဲ့သဘောတော့မဖြစ်မနေသိဖို့လိုအပ်ပါတယ်။ယုတ်တရားဘယ်နှပါးရဲ့သဘောကိုသိဖို့လိုအပ်တော့အနည်းဆုံးယုတ်တရား၄မျိုးရဲ့သဘောသိဖို့လိုအပ်ပါနော်။အဲ့ဒီအနည်းဆုံးသိရမယ့်ယုတ်တရား၄မျိုးကပထဝီအာဘောတေဇောဝါယောဘယ်နှပါးတော့ဟောပြီ၄ပါးအဲ့ဒီ၄ပါးရှိတဲ့အထက်မှာပထဝီဆိုတာကပျော့ခြင်းသဘောကိုလည်းပထဝီလို့ခေါ်တယ
်
။မာခြင်းသဘောကိုလည်းပဲပထဝီလို့ခေါ်တယ်နော်။ပျော့ခြင်းမာခြင်းကိုဘာနဲ့တိုင်းတာမလဲလို့မေးလို့ရှိရင်သူ့ရဲ့မာရာနဲ့တွေ့ရင်သူ့ကိုပျော့တယ်လို့သဘောထားလိုက
်
။ဟုတ်တယ်မလား။သူ့ရဲ့မာရာနဲ့တွေ့ရင်သူ့ကိုဘယ်လိုသဘောထားမလဲ
။
သူတဲ့ပြော့တာနဲ့တွေ့ရင်သူ့ကိုဘယ်လိုသဘောထားမလဲမာရာနဲ့မာရယ်လို့သဘောထားမှာပေါ့နော်ဥပမာလမ်းပေါ်မှာတွေ့နေကြတဲ့မြေကြီးကလေးတစ်ခဲနဲ့ကြောက်ခဲနဲ့ဘယ်လိုကမာတော့ကြောက်ခဲမာရယ်ဆိုမြေကြီးကဘာပြောမလဲပြော့တယ်ပဲပြောရမှာပဲနော်အဲ့ဒီမြေကြီးကအချောင်းနဲ့ရေစုံနေတဲ့ရှင်ခဲနဲ့ဘယ်လိုကမာတော့မြေကြီးကအေးမြေကြီးကမာရယ်ဆိုရှင်ခဲကိုဘယ်လိုပြောမလဲပြော့တယ်လို့ပြောရမှာပဲရှင်ခဲနဲ့ရေပြောထားတဲ့ရှင်ရေနဲ့ဘယ်လိုကမှာတော့အဲ့လိုဆိုရင်ရှင်ရေကိုဘယ်လိုပြောမလဲအေးအဲ့ဒီတော့တစ်ခုနဲ့တစ်ခုတိုင်းတာကြည့်ပြီးတော့တစ်ခုပြောရင်တစ်ခုမာမယ်တစ်ခုမာရင်တစ်ခုပြောအဲ့ဒီလိုနည်းနဲ့တိုင်းတာပြီးတော့ကြည့်ပါတဲ့နော်အဲ့ဒီတော့ပြောခြင်းသဘောကလည်းပဲဘာရဲ့သဘောတော့မာခြင်းသဘောကလည်းဘာရဲ့သဘောတော့အဲ့ဒီပျော်ခြင်းမာခြင်းသဘောတရားနှစ်မျိုးသိပင်လှည့်ခြင်းဘာရောက်တယ်တော့ပထဝီရောက်ဟုတ်တယ်မလား ပြောရမှလေမာတယ်မာယာကနေပြောတယ်ဘာဖြစ်သွားတာတော့မေးတော့ဖောက်ပြန်သွားတာဘာဖြစ်သွားတာတော့ဒီလိုဆိုရင်ပြောရကနေမာတဲ့သဘောလေးတွေ့ရင်ဘာဖြစ်တယ်လို့သဘောထားမလဲဖောက်ပြန်သွားပြီလို့သဘောထားလိုက်မာယာကနေပြောတဲ့သဘောလေးကိုသိလိုက်ရပြီဆိုရင်လည်းပဲဘာဖြစ်တယ်လို့သဘောထားမလဲဖောက်ပြန်သွားပြီလို့ဒီလိုသဘောထားလိုက်ပေါ့နော်နာရကနံပါတ်2ပထဝီပြီးတော့ဗါရတော့အာဘောဘာပါလဲအာဘောဆိုတာကယိုစီးတတ်တဲ့သဘောလေးရှိဖွယ်စီးတတ်တဲ့သဘောလေးရှိနော်ဟောဆံကြောင်လေးထဲမှာမြေထဲမှာရေတွေတွတ်သိသိစီးနေတယ်လို့အဲ့ဒါတော့ယိုစိတ်စီးသွားနေတာကယိုစီးခြင်းသဘောဟုတ်တယ်မဟုတ်လားမိမိတို့ရဲ့ခန္ဓာကိုယ်ထဲမှာအရာဝတ္ထုကလေးတွေကလစီကလေးတွေတစ်ခုနဲ့တစ်ခုပြုတ်ကွဲမသွားအောင်ဖွဲ့စည်းထားတဲ့သွေးတို့အစီတို့အကြီးတို့မရှိဘူးလားရှိလားအဲ့ဒါကြတော့ဘာသဘောရှိတော့ဖွဲ့စည်းတတ်တဲ့သဘောဒီလိုမလားမြေထဲချောင်းထဲမှာစီးနေတာကယောစီးတတ်တဲ့သဘောအေးရှုံမရှုံမွားလေးတွေမြေမုံမြေမွားလေးတွေကိုရေကလေးနဲ့နယ်ပြီးတော့အတောင်းလေးအခဲလေးလောက်ထားတော့အတောင်းခဲလေးမဖြစ်ဘူးလားဖြင့်အတောင်းကလေးဖြစ်အောင်ဘလုကထိထားတော့ရေဓာတ်ကထိထားအဲ့ဒီရေဓာတ်ကြတော့ဘာသဘောရှိတော့ဖွဲ့စည်းတတ်တဲ့သဘောဒါကြောင့်အာဘောဓာတ်မှလည်းသဘောဘယ်နှမျိုးရှိတော့ဘာသဘောတွေတော့ယောစည်းတတ်တဲ့သဘောဖွဲ့စည်းတတ်တဲ့သဘောတရားရှုမှတ်နေရင်လည်းမျက်ရည်ကလေးတွေကျလာတယ်ချွေးကလေးတွေထွက်လာတယ်ဩဒါအာဘောဓာတ်တွေဖောက်ပြန်နေတာဟုတ်တယ်မလားအေးတခါတခါကျတော့ထိုင်နေရင်းနဲ့မိမိရဲ့တန်တမှာမိမိခန္ဓာကိုယ်ကနေပြီးတော့နော်အေးမိမိခန္ဓာကိုယ်မှာထိုင်နေရင်းနဲ့ကိုပဲမိမိရဲ့တန်တမှာရှိနေတဲ့ယောက်ကလစီးလေးတွေဖျော်ဖျော်ပြုတ်ကွက်မသွားအောင်ဖွဲ့စည်းတတ်တဲ့သဘောလေးတွေလည်းပဲမရှိဘူးလားရှိလားအဲ့ဒါကျတော့ဘာအာဘောတဲ့တော့ဖွဲ့စည်းတတ်တဲ့အာဘောဒီလိုမလားအဲ့ဒီတော့မိမိတဏ္ဍာမိမိခန္ဓာပြောင်းကြည့်ရင်ဖွဲ့စည်းတတ်တဲ့အာဘောကိုလည်းပဲအကဲခတ်လို့ရပါတယ်။ယောစည်းတတ်တဲ့အာဘောတွေလည်းပဲမတွေးရဘူးလားတွေးရလား။တွေးရတယ်ပေါ့။နောက်တစ်ခါနံပါတ်3ကတေဇောပထဝီအာဘောတေဇော။တေဇောကရာကပူတတ်တဲ့သဘောအေးတတ်တဲ့သဘောနော်။ပူတတ်တဲ့သဘောနဲ့အေးတတ်တဲ့သဘောကိုလည်းဘယ်လိုနည်းနဲ့တိုင်တာမလဲ။သူတဲ့ပူရာတွေးရင်အေးတယ်လို့သတ်မှတ်သူတဲ့အေးတာတွေ့ရင်ပူတယ်လို့သတ်မှတ်ဒီလိုမလားသူတဲ့ပူတာတွေ့ရင်ဘယ်လိုသတ်မှတ်မလဲအေးတယ်လို့သတ်မှတ်သူတဲ့အေးတာတွေ့ရင်ပူတယ်လို့သတ်မှတ်အဲ့ဒီသဘောတရားလေးတွေလည်းမိမိတဏ္ဍာမရှိဘူးလားရှိတရားရှင်မနေရင်တည်းတခါတည်းပေါင်းဦးထဲမှာထိုင်နေတယ်လို့10မိနစ်လောက်ကြာတဲ့အခါတချိန်ချင်းအငွေလေးတွေထွက်နော်ပူအောင်ပူလောင်အိုက်ဆက်ပြီးတော့မလာဘူးလားလာလားဘာတွေဖောက်ပြန်နေတာတော့တေသောရောက်တွေဖောက်ပြန်နေတာနော်အဲ့ဒီလိုတေသောရောက်တွေဖောက်ပြန်နေဩဒါတေသောရောက်ကလေးပဲဩဒါဖောက်ပြန်တဲ့သဘောတရားလေးပဲဩဒါတေသောဆိုတဲ့သဘောတွေဖောက်ပြန်နေတာပဲလို့ဒီလိုမသိရဘူးလားသိရမလားကျွန်တော်တကကြတော့ဝါယောဆိုတာကရွေရှားတဲ့သဘောရဲ့နော်ငြိမ့်တတ်တဲ့သဘောရဲ့သူကလည်းဘယ်လိုမျိုးရှိတော့ဘယ်လိုသဘောတွေပါလဲရွေရှားတဲ့သဘောရဲ့ငြိမ့်တဲ့သဘောရဲ့အော်ချထားတဲ့လက်ကလေးရှေ့ကိုလှုပ်တိုးသွားတယ်။ဘာသဘောလေးရှိတော့ရှေ့တိုးသွားတဲ့လက်ကလေးအောက်ကိုချလိုက်တဲ့ဘာသဘောရှိတော့ငြိမ့်တဲ့သဘောရှိတယ်နော်ခြေတော်ကလေးရှေ့ကိုကြွတယ်လှမ်းတယ်ဘာသဘောတော့အောက်ကိုချလိုက်တဲ့ဘာသဘောတော့အဲ့ဒီသဘောတရားလေးတွေလည်းမိမိတဏ္ဍာမှာမရှိဘူးလားရှိအားလုံးပေါင်းလိုက်ရင်မိမိတန်တန်မှအခြေခံအဖြစ်ရုပ်ခန္ဓာမျိုးတော့အဲ့ဒီရုပ်လေးမျိုးရဲ့သဘာဝတွေကြည့်ပြီးတော့နော်ဟောမရှိရာကနေရှိလာတယ်ပူရာကနေအေးတယ်အေးရာကနေပူတယ်တေသောဆိုတဲ့ရုပ်တွေဖောက်ပြန်နေတာပဲဒီလိုသဘောထားလိုက်ပေါ့ချွေးမထွက်ရာကနေထွက်လာတယ်ထွက်ရာကနေချွေးတွေတိတ်သွားတယ်အာဘောဆိုတဲ့ရုပ်ကလေးတွေဖောက်ပြန်နေတာဒီလိုမလားအော်ဖိပြီးတော့ထိုင်လိုက်တဲ့အခါတော့နားနဲ့ကျင်နဲ့ကြိုက်တဲ့ခရဲသဘောတရားလေးတွေပေါ်တယ်။နားရာကျင်နာကြိုက်တာခဲ့တာဒီအမားကယောက်ကလေးတွေတခုနဲ့တခုထိပြီးတော့အမားကယောက်ကလေးတွေရဖောက်ပြန်မှုတွေပဲလို့ဒီလိုသဘောထားလိုက်ပေါ့နော်။ အဲ့ဒီတော့နာရာကျင်နာကြိုက်တာခဲ့တာတွေတွေ့လာရင်ဩဒါပရဝိဒဖောက်ပြန်နေတာခြေတွေထွက်လာတယ်နှက်တွေထွက်လာတယ်မျက်ရည်တွေထွက်လာတယ်ဩဒါအာဘောဓာတွေဖောက်ပြန်နေတာတို့ကြပူလာတယ်တို့ကြအေးလာတယ်တို့ကြအိုက်လာတယ်ဘာတွေဖောက်ပြန်နေတာတော့စေသောဓာတွေဖောက်ပြန်နေတာဩဒါတို့ကြတော့ထိုင်နေရင်တော့ဘယ်ကိုခန္ဓာကလေးကဟိုဘက်ရင်လိုက်ဒီဘက်ရင်လိုက်ရှစ်ကိုရင်သွားလိုက်မနေဘူးလားနေလားဘာသဘောတွေဖောက်ပြန်နေတော့ဝါယောဓာတ်တွေဖောက်ပြန်နေတာဒီလိုမဟုတ်လားအဲဒီတော့ယောက်ကိုရှုလို့မဲ့ယောက်ကိုရှုလို့တဲ့ယောဂီပုဂ္ဂိုလ်တယောက်ဒီအဲဒီယောတရားလေးတွေရဖောက်ပြန်နေတဲ့သဘောကိုမြင်အောင်မကြည့်ရဘူးလားကြည့်ရဖောက်ပြန်နေတဲ့သဘောတရားကလေးတွေကတော့မိမိရဲ့တဏ္ဍမှာတကုမောတကုဖြစ်နေတာပါပဲဒါပေမဲ့မိမိစိတ်ထဲကအာရင်အိုက်တာမခံနိုင်လို့ရက်ခတ်ပေးမယ်ဟုတ်တယ်မဟုတ်လားချွေးတွေထွက်လာရင်ချွေးတာမခံနိုင်လို့ချွေးတွေသုံးပြမယ်အဲ့ဒီလိုဆိုတော့ရုံရဖောက်ပြန်မှုမြင်အောင်ကြည့်နေတာလားရုံရဖောက်ပြန်မှုကိုကာကွယ်ပေးနေတာလားဘုန်းတော်တရားဓမ္မတွေလောရမယ်လောကရုံရဖောက်ပြန်မှုကိုအကာအကွယ်ပေးရမှာလားမြင်အောင်ကြည့်ရမှာလားအဲ့ဒီတော့ချွေးကလေးထွက်လာရင်အော်ဒါရုံရဖောက်ပြန်မှုဟုတ်တယ်မလားဘလောက်ဖောက်ပြန်မယ်လဲဖောက်ပြန်ခြင်းသလားဖောက်ပြန်စမ်းအဲ့ဒီဖောက်ပြန်မှုကိုငါမြင်အောင်ကြည့်မယ်ဒီလိုမလားနေနေလေးရှိန်ကနေဖိန်ကနေအိုက်ကနေဖြစ်လာပြီဆိုရင်အဲဒီလိုအိုက်တဲ့သဘောလေးပေါ်လာရင်လည်းဘယ်လိုရဖောက်ပြန်မှုတော့အေးဒီသောဆိုတဲ့ရောရဖောက်ပြန်မှုတွေပဲနော်ရောကလေးတွေဖောက်ပြန်လာပြီဆိုအိုက်လာတယ်ပူလာတယ်နော်အေးအဲဒီလိုဖြစ်လာတဲ့အခါကျတော့ဘလောက်ဖောက်ပြန်မလဲရုပ်တရားတွေမင်းဘလောက်ဖောက်ပြန်မလဲဖောက်ပြန်ခြင်းသလားဖောက်ပြန်စမ်းမင်းဖောက်ပြန်တာငါထိုင်စောင့်ကြည့်မယ်ဒီလိုကိုစောင့်ကြည့်မှရုပ်တရားရဖောက်ပြန်မှုတွေ့ရမှာမဟုတ်လားအိုက်ပါတယ်ဆိုပြီးတော့ပံကာထားဖွင့်တယ်အိုက်ပါတယ်ဆိုပြီးတော့ရက်ကလေးထခန့်မယ်ဆိုရင်တရားဓမ္မတွေရုပ်ရဲ့ဖောက်ပြန်မှုတွေ့ရမှာလားမတွေ့ရတော့ဘူးလား
တွေ့ရပါဘူး
မတွေ့ရတော့ဘူးနော်ရုပ်ရဲ့ဖောက်ပြန်မှုမှမတွေ့ရတော့ဘူးဆိုရင်တရားဓမ္မတွေအနိစ္စကာရိဏဒုက္ခကာရိဏအနတ္တကာရိဏဆိုတဲ့အချင်းရာ၃မျိုးကိုမြင်ခွင့်ရပါအဲ့ဒီရောရဖောက်ပြန်မှုကလေးတွေကတမျိုးတည်းဖောက်ပြန်နေတာလားမျိုးမျိုးဖောက်ပြန်နေတာလားမျိုးမျိုးပါပါ။ပူရကနေအေးမယ်အေးရကနေပူမယ်ဟုတ်တယ်မလား။ပူရကနေအေးတယ်အေးရကနေပူမယ်ဆိုတာကအေးစိတ်သွားမှအေးတယ်လို့မခေါ်ဘူး။နော်။မကံမရနဲ့အောင်ပူလောင်လာမှပူတယ်လို့ခေါ်တာဟုတ်ရဲ့လား။အေးနေရကနေသူ့တဲ့နည်းနည်းလေးပူတယ်သဘောလေးပေါ်လာရင်အော်ဒါပူလာတာပဲ။ဟုတ်တယ်မလား။အပူဓာကလေးရော့သွားရင်ဘာဖြစ်သွားတာတော့သေးသွားတာပဲနော်တခုနဲ့တခုမတူတာလေးကိုထောက်ဆပြီးတော့ပူတဲ့သဘောလေးရော့သွားရင်အေးတယ်လို့ခေါ်တယ်အေးတဲ့သဘောလေးကရော့သွားရင်ပူတယ်လို့ခေါ်တယ်အဲ့ဒီနောက်ကိုကြည့်ပြီးတော့ဩဒါပူတဲ့သဘောဩဒါအေးတဲ့သဘောဟုတ်တယ်မလားပူတဲ့သဘောပဲအေးတဲ့သဘောပဲဒီလိုကွဲပြားပိုင်းပိုင်းခြားခြားနဲ့သိသွားမယ်ဆိုရင်ပူတဲ့သဘောကနေအေးတဲ့သဘောဖောက်ပြန်သွားတာသည်တခြားသဘောလားအဟောင်း၆လုံးအသည့်ပေါ်လာတာလားပူတဲ့သဘောကနေအေးတဲ့သဘောဖောက်ပြန်သွားရင်ပူတဲ့သဘောချောက်လို့အေးတဲ့သဘောပေါ်တယ်ဟုတ်တယ်မလားဩအေးတဲ့သဘောကလေးကနေပြီးတော့ပူတဲ့သဘောလေးပြောင်းသွားမယ်ဆိုရင်ဘာသဘောချောက်လို့ဘာသဘောအသိပေါ်တာတော့အေးတဲ့သဘောလေးချောက်လို့ပူတဲ့သဘောလေးအသိပေါ်တာဩဒီလိုဆိုတော့တေသောဆိုတဲ့သဘောတရားကလေးကလည်းမြဲတာမှမဟုတ်ဖဲပဲနော်တမျိုးပြဲ့လို့တမျိုးအသည့်ပေါ်တယ်တမျိုးပြဲ့လို့တမျိုးအသည့်ပေါ်တယ်ပြက်သွားတာဒီတခြားသဘောလားအနိစ္စသဘောလားပေါ်လာတာကလည်းပဲမပြက်ခင်ကတည်းကတခြားကိုရှေ့ကျုံနေတာလားအပြက်ရှေ့ကျုံနေတာလားမပြက်သေးပေမဲ့လို့တခြားလားပြက်မလို့ပေါ်လာတာလားဒီလိုဆိုရင်ပြက်သွားတာလည်းအနိစ္စပေါ်လာတာလည်းပဲအနိစ္စပဲမဟုတ်လားပြက်သွားတာလည်းပဲအနေစာမပြက်သေးတဲ့သဘောတရားကလေးကလည်းပြက်တော့မဲ့ဆဲဆဲအနေစာဒီလိုဆိုရင်ယုတ်တရားကလေးပေါ်လာခြင်းဒီတခြားသဘောလားအနေစာသဘောလားအနေစာသဘောလေးပါပဲဒါအနေစာသဘောလေးပါပဲလို့မြင်လိုက်ရင်အနေစာကာရိဏအနေစာဒီဥသောချင်းရာအဖြစ်ပတ္တိရှုမြင်သုံးသပ်တတ်ဣတိထို့ကြောင့်ဝိပဿနာဝိပဿနာမြည်ဆိုတဲ့စကားအယအဲ့ဒီဉာဏ်ကလေးတွေတခြားဉာဏ်ဖြစ်မှာလားဝိပဿနာဉာဏ်ဖြစ်မှာ ေအမြဲတမ်းဖောက်ပြန်ပြက်စီးနေတဲ့အဲ့ဒီသဘောတရားကလေးတွေမိမိရဲ့တဏ္ဍာမှာအမြဲတမ်းဖြစ်နေတဲ့အခါကျတော့ဖြစ်လာလိုက်ပြက်သွားလိုက်ဖြစ်လာလိုက်ပြက်သွားလိုက်ဖောက်ပြန်သွားလိုက်ဘာလို့နေတာလဲပြီးတော့ဘုန်းကြီးတို့တရားဓမ္မတွေကိုနှိမ့်ဆက်ပြနေတာဟုတ်တယ်မို့လားနှိမ့်ဆက်ပြနေတာဘယ်လိုကနှိမ့်ဆက်ပြနေတာတော့ယုတ်တရားကနှိမ့်ဆက်ပြနေတာပရဝိဓာတ်ကလည်းနှိမ့်ဆက်ပြနေတာပဲနော်ဟောအမကယောဂလင်တစ်ခုဖိပြီးတော့ထိုင်လိုက်တဲ့အခါကျတော့စိတ်ကနေစိတ်ကနေစိတ်ကနေမနာဘူးလားနာလားဘာလို့ပြနေတာတော့ပရဝိဘလို့ကနှိမ့်ဆက်ပြနေတာတော့ပရဝိဓာတ်ကနှိမ့်ဆက်ပြနေတာမလားအဲ့ဒီတော့နာတာလေးပေါ်လာပြီဆိုရင်နာတာကိုကျင်တာကိုကြိုက်တာခဲတာကိုပြအောင်လို့ရမှာလား။အော်နှိမ့်ဆက်တယ်နှိမ့်ဆက်တယ်နှိမ့်ဆက်တယ်လို့နှိမ့်ဆက်တာမြင်အောင်ကြည့်ရမှာလား။နာရာကျင်တာပြဖို့ကအဓိကမဟုတ်ပါဘူး။ဟုတ်တယ်မလား။ဒီရုပ်တရားရှိနေရင်မနာမကျင်တဲ့ရုပ်ရည်လို့ရှိပါမလား။မနှိမ့်ဆက်တဲ့ရုပ်ရည်လို့ရှိပါမလား။အဲ့ဒီတော့ရုပ်တရားမှန်ရင်ဖောက်ပြန်ပြီးတော့ဘာလို့နေမှာတော့နှိမ့်ဆက်နေမယ်။နားရယ်နားရင်းနဲ့နှိမ့်ဆက်မယ်ကျင်တယ်ကျင်ရင်းနဲ့နှိမ့်ဆက်မယ်ကြိုက်တယ်ကြိုက်ရင်းနဲ့နှိမ့်ဆက်မယ်ဒီလိုမလားအဲဒီလိုနှိမ့်ဆက်နေတာကိုဘုန်းတော်တရားဓမ္မတွေကအော်နှိမ့်ဆက်ပြန်ပြီနှိမ့်ဆက်ပြန်ပြီအများရန်နှိမ့်ဆက်နေတဲ့အတွက်ဒီယုတ်တရားသည်ဒုက္ခတရားလားဒုက္ခတရားလားတခြားသမားနဲ့နှိမ့်ဆက်တာလားဖောက်ပြန်ပြည့်စည်ပြီးတော့နှိမ့်ဆက်နေတာလားဖောက်ပြန်ပြည့်စည်တာကအနိစ္စနှိမ့်ဆက်တာကဒုက္ခဖောက်ပြန်ပြည့်စည်တာကနှိမ့်ဆက်နေတာကဒီလိုဆိုရင်ဖောက်ပြန်ပြက်စီးနေတဲ့အနေဖောက်ပြန်ပြက်စီးနေတဲ့အဲ့ဒီရုပ်ရဲ့သဘောကိုမြင်အောင်ကြည့်နိုင်ရင်အနိစ္စလက္ခဏာကိုလည်းမတွေ့ရဘူးလားတွေ့ရဒုက္ခလက္ခဏာကိုလည်းမတွေ့ရဘူးလားတွေ့ရလားခေါင်းတော်တရားဓမ္မတွေတရားရှုမှတ်နေရင်းရှင်ရနာပြောက်ပါမလား ရုပ်ခန္ဓာတွင်မြဲတမ်းနှိမ့်ဆက်တတ်တဲ့ခန္ဓာပဲမို့လားနှိမ့်ဆက်တတ်တဲ့ခန္ဓာရှိနေရင်အမြဲတမ်းနှိမ့်ဆက်နေတဲ့အတွက်ဒုက္ခဝေဒနာလေးတွေလည်းပဲအမြဲတမ်းမပေါ်ဘူးလားပေါ်ပါလားဒီဒုက္ခဝေဒနာငြိမ့်မို့ဒီကလားဖြစ်ပြည့်မြင်မို့ကဒီကလားဖြစ်ပြည့်မြင်ရင်နှိမ့်ဆက်လက္ခဏာမြင်တာပဲဟုတ်တယ်မို့လားအဲဒါကြောင့်နာရာကျင်နာကြိုက်တာခဲတာလေးပေါ်လာရင်အနာပြောက်အောင်မကြိုးစားပါနဲ့ဖြစ်ပြည့်မြင်မို့လားကြိုးစားပါနော်ဘာမြင်အောင်ကြိုးစားရမှာတော့ဖြစ်ပြည့်မြင်အောင်ကြိုးစားပူရလောင်တဲ့အိုက်တဲ့ဆက်တဲ့ဖြစ်လာရင်လည်းပဲပူရလောင်တဲ့အိုက်တဲ့ဆက်တာပြောက်အောင်ကြိုးစားရမှာလားဖြစ်ပြည့်မြင်မို့ကြိုးစားရမှာလားဖြစ်ပြည့်မြင်မို့ကြိုးစားရမယ်ဒီလိုမလားအေးအဲ့ဒါကြောင့်မလို့မိမိတို့ရဲ့တန်တာမှာယုံတရားကလေးတွေအမြဲတမ်းဖောက်ပြန်နေတယ်အမြဲတမ်းပြည့်စည်နေတယ်အမြဲတမ်းပြည့်စည်လို့အနိစ္စအမြဲတမ်းနှိမ့်ဆက်ပြနေလို့ဒုက္ခဟုတ်တယ်မလားအဲ့ဒီတော့အဲ့ဒီနှိမ့်ဆက်ပြနေတာကိုမိမိကနေပြီးတော့မနာပါနဲ့မနာပါနဲ့လို့တားလို့ရရလားမအိုက်ပါနဲ့မအိုက်ပါနဲ့လို့တားလို့ရရလားကိုလိုသလိုရတဲ့ခန္ဓာလားသူဖြစ်ခြင်းသလိုဖြစ်နေတဲ့ခန္ဓာလားဒီလိုဆိုရင်ကိုပိုင်တဲ့ခန္ဓာလားမပိုင်တဲ့ခန္ဓာလားအတ္တတရားလားအနတ္တတရားလားအနိစ္စအချင်းအရာဒုက္ခအချင်းအရာအနတ္တအချင်းအရာဟောဒီရောက်ခန္ဓာမှာအချင်းရဘယ်နှမျိုးရှိတော့အဲ့ဒီသုံးမျိုးကိုမြင်အောင်ကြည့်နိုင်ရင်ဘုန်းကြီးတို့ဓမ္မတွေဝိပဿနာမဖြစ်ဘူးလားဖြစ်မှာလားအဲ့ဒီတော့နံပါတ်၄ကြည့်ရမှာကယုတ်တရားဘာတရားတော့အဲ့ဒီယုတ်တရားသိပင်တရားတရားလားအရှုခံတရားလားအဲ့ဒီအရှုခံတရားကိုမြင်အောင်ကြည့်ပြီးတော့ဝိပဿနာဖြစ်အောင်ကြိုးစားပါဟုတ်တယ်မို့လားကျဲနောက်တစ်ခါနံပါတ်၄ကြည့်ရမှာကတရားတရားလားဝေဒနာတရားလားနာခန္ဓာအလုံးဘယ်နှပါးရှိတော့အဲ့ဒီ၄ပါးထဲမှာဝေဒနာခန္ဓာဆိုတာခန္ဓာတစ်ပါးပါတယ်နော်အဲ့ဒီဝေဒနာခန္ဓာဘာတဘောရှိခံစားတတ်တဲ့သဘောတရားလေးမရှိဘူးလားရှိအဲ့ဒီခံစားတတ်တဲ့ဝေဒနာဆိုတဲ့သဘောတရားလေးဒီသူ့ကြီးသီးသန့်တစ်ပါးရဲ့ပေါ်တာမဟုတ်ပါဘူးတဲ့နော်သူကြီးသီးသန့်တဘာတဲ့ပေါ်တာဟုတ်ရဲ့လားဟောဒီသူနဲ့လည်းတွဲပေါ်တယ်ဟုတ်တယ်မလားဟောဒီသင်္ခါရဆိုတဲ့တရားနဲ့လည်းတွဲပြီးတော့မပေါ်ဘူးလားဟောဒီဝိညာဉ်ဆိုတဲ့တရားနဲ့လည်းပဲ တွဲပြီးတော့မပေါ်ဘူးလားပေါ်လားအဲ့ဒီလိုဆိုရင်နာခန္ဓာလေးတွေပေါ်တိုင်းပေါ်တိုင်းတပါးတည်းပေါ်တာလား၄ပါးပေါ်တာလားနာခန္ဓာလေးတွေပေါ်တိုင်းပေါ်တိုင်းတပါးတည်းသီးသန့်ပေါ်တာလား၄ပါးတွဲပေါ်တာလားအဲ့ဒီ၄ပါးကဘယ်လိုတွေတော့ဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဘယ်နှပါးပါလိမ့်အဲ့ဒီ၄မျိုးရှိတဲ့အထက်မှာတဲ့နော်ခေါင်းဆောင်ကြီးကတော့ခေါင်းတို့တရားဓမ္မတွေဝိညာဉ်နဲ့ခန္ဓာဆိုတဲ့စိတ်လို့မှတ်လိုက်ပါဒီလိုမဟုတ်လားခေါင်းဆောင်ကြီးကဘယ်လိုတဲ့တော့ဝိညာဉ်နဲ့ခန္ဓာဆိုတဲ့စိတ်ဟောဒီခန္ဓာ၃ပါးကဘယ်လိုနဲ့ရှင်တွဲပြီးတော့ပေါ်ရတာတော့စိတ်နဲ့ရှင်တွဲပြီးတော့ပေါ်ရတာဒီလိုမဟုတ်လားအဲ့ဒီတော့ခေါင်းဆောင်ကြီးဖြစ်တဲ့စိတ်သွားတဲ့နောက်ကိုနောက်လိုက်ဖြစ်တဲ့ခန္ဓာ၃ပါးကမလိုက်ရဘူးလားလဲရခေါင်းဆောင်ကြီးဖြစ်တဲ့တော့ဟောဒီစိတ်ကကောင်းတဲ့စိတ်ကလေးပေါ်ရင်ဝေဒနာခန္ဓာ၊ပညာခန္ဓာ၊သင်္ခါရခန္ဓာဆိုတဲ့ခန္ဓာ၃ပါးကလည်းပဲကောင်းတဲ့ခန္ဓာလားမကောင်းတဲ့ခန္ဓာလားကောင်းတဲ့ခန္ဓာဝိညာဏခန္ဓာကမကောင်းတဲ့စိတ်ဆိုရင်ကျန်တဲ့ခန္ဓာတွေကလည်းပဲမကောင်းတဲ့ခန္ဓာဒီလိုမလားအဲဒီတော့ဘလို့ပေါ်မူတည်နေတော့စိတ်ပေါ်မှာမူတည်နေတယ်စိတ်ရဲ့သဘောဒီဘာသဘောရှိပါလေသိတတ်တဲ့သဘောရှိတယ်ဘာသဘောရှိတော့အဲဒီလိုဆိုတော့စိတ်ကလေးဖြစ်တိုင်းဖြစ်တိုင်းဝေဒနာကလေးဖြစ်တယ်လို့ဆိုတော့เนาะစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းဘလို့ဖြစ်တော့ဝေဒနာကလေးဖြစ်တယ်လို့ဆိုတော့စိတ်ကသိတတ်တဲ့သဘောဝေဒနာကခံစားတတ်တဲ့သဘောစိတ်ကဝေဒနာကခံစားတတ်တဲ့သဘောเนาะအဲဒီသဘောတရား2မျိုးကလည်းပဲတစ်ခုစီတစ်ခုစီသီးသန့်ပေါ်တာလားအတူတူတွဲပြီးတော့ပေါ်တာလားအတူတူတွဲပြီးတော့ပေါ်တာဒီလိုဆိုလို့ရှိရင်ခံစားပန်သိတဲ့အချိန်မှာခံစားတဲ့အချိန်မှာသိတဲ့သဘောလေးမရှိဘူးလားရှိလားသိတဲ့အချိန်မှာလဲခံစားတတ်တဲ့သဘောလေးမရှိဘူးလားရှိလားဘာဖြစ်လို့တော့လို့မေးတော့စိတ်နဲ့ဝေဒနာနဲ့အတုတကဝရှင်တွဲပြီးတော့ပေါ်လို့ဒီလိုမလားအဲ့ဒီလိုဆိုရင်သိတဲ့အချိန်မှာဘလို့ပါတော့ဝေဒနာပါတယ်ခံစားတဲ့အချိန်မှာလဲဘလို့ပါတော့စိတ်မပါဘူးလားပါလားအဲ့ဒီတော့သိတယ်သိတယ်လို့မိမိစိတ်ထဲမှာအသေးကလေးတစ်ခုဖြစ်ပေါ်လာရင်အဲ့ဒီအသေးထဲမှာဝေဒနာပါတယ်လို့မှတ်လိုက်ဟုတ်တယ်မလားအသေးကလေးတခုဖြစ်ပေါ်လာရင်ဒီအသေးထဲမှာဘယ်လိုပါတော့ခံစားတယ်ခံစားတယ်ဆိုတော့ဝေဒနာလေးကိုကြည့်နေရင်းနဲ့လည်းပဲအဲ့ဒီခံစားတဲ့ထဲမှာဘယ်လိုပါနေတော့စိတ်ဆိုတဲ့အသေးကလေးမပါဘူးလားပါလားဒီလိုဆိုတော့သိတာကစိတ်ခံစားတာကဝေဒနာစိတ်ကလေးပေါ်ပြန်ရင်လည်းဘယ်လိုပါလာတော့ဝေဒနာကလေးဖြစ်ပေါ်လာရင်လည်းဘယ်လိုပါလာတော့ဒီလိုဆိုစိတ်ရှုတဲ့ယောဂီပုဂ္ဂိုလ်တယောက်ဒီဝေဒနာကိုလည်းရှုရမရဘူးလားရောက်လားဝေဒနာရှုတဲ့ယောဂီပုဂ္ဂိုလ်တယောက်ဒီစိတ်ကိုလည်းရှုရမရဘူးလားရောက်လားဒါလေးတွေလည်းသဘောပေါက်တာနော်ကောင်းပြီနော်နောက်ဒုတိယကျတော့သင်ညာခန္ဓာဘာသဘောရှိတော့မှတ်သားတဲ့သဘောရှိတယ်ဘာသဘောရှိတော့အဲ့ဒီမှတ်သားတဲ့သဘောကလည်းပဲသူကြည်သီးသန့်ပေါ်တာလားစိတ်နဲ့တွဲပေါ်တာလားဒီလိုဆိုတော့သိတဲ့စိတ်ကလေးကိုကြည်တိုင်းကြည်တိုင်းမှတ်သားတဲ့ပညာလေးကိုလည်းမမြင်ဘူးလားမြင်လားမှတ်သားတဲ့ပညာလေးကိုကြည်တိုင်းကြည်တိုင်းသိတတ်တဲ့စိတ်ကိုမမြင်ဘူးလားမြင်လားဟောပြီဒါဖြစ်ရင်သိတတ်တဲ့စိတ်နဲ့မှတ်သားတဲ့ပညာကိုလည်းပဲနော်တွေ့ရဲတွဲပြီးတော့ရှုလို့မရဘူးလားရကျန်တဲ့ကသင်္ခါရဘာသဘောရှိတော့ပြုတ်ပြင်းတတ်တဲ့သဘောရှိတယ်ဘာသဘောရှိပါလဲပြုတ်ပြင်းတတ်တဲ့သဘောရှိတယ်ဒီလိုမလားပြုတ်ပြင်းတဲ့သဘောစရာကအားလုံးကိုပေါင်းပြီးတော့ပြောထားတာနော်အေးအဲ့ဒီပြုတ်ပြင်းတဲ့ဟောဒီသင်္ခါရဆိုတဲ့တရားထဲမှာစစ်တသိပ်ပေါင်းဘလောက်ပါမလဲလို့မေးရင်အပားရေ50ဘယ်နှပါတော့အခုနောက်တော့ကဝေဒနာကဘယ်နှပါတစ်ပါးသင်ညာကဘယ်နှပါတစ်ပါးသင်္ခါရကြတော့ဘယ်နှပါတော့အပားရေ50အားလုံးပေါင်းလိုက်တော့ဝေဒနာရဲ့သင်ညာရဲ့သင်္ခါရရဲ့အာလောတရားဘယ်နှပါတော့စတသိက်ဘယ်နှပါတော့အဲ့ဒီစတသိက်52ပါလုံးဒီဘယ်လိုနဲ့တွဲပြီးတော့ပေါ်နေတာတော့စိတ်နဲ့တွဲပြီးတော့ပေါ်နေတာဖြစ်တဲ့အတွက်နော်စိတ်ကလေးရှုလဲစတသိက်မြင်ပါပဲ စေတသိက်ရှုလည်းဘလို့မြင်မှာတော့စိတ်ကလေးကိုမတွေးရဘူးလားတွေးရလားအဲဒီလိုတွေးတဲ့အခါကျတော့မိမိတို့ရဲ့စိတ်ထဲမှာနော်သိတတ်တဲ့သဘောလို့ထင်ရှားလို့ရှိရင်စိတ်လိုပဲမှားလိုက်တော့သိတတ်တဲ့သဘောလို့ထင်ရှားရင်ဘလို့မှတ်မလဲပြုတ်ပြင်တတ်တဲ့သဘောလို့ထင်ရှားရင်ဘလို့မှတ်မလဲသင်္ခါရမှတ်သားတတ်တဲ့သဘောလို့ထင်ရှားရင်ဘလို့မှတ်မလဲသိညာခံစားတတ်တဲ့သဘောလို့ထင်ရှားရင်ဘလို့မှတ်မလဲအဲ့ဒီသဘောတရားကလေးတွေကလည်းဒီပြိုင်နဲ့ပေါ်နေတာလားတစ်မျိုးပြီးမှတစ်မျိုးပေါ်တာလားအတိကလေးတစ်မျိုးဖြစ်လိုက်အတိကလေးတစ်မျိုးပြောင်းသွားလိုက်ဟုတ်တယ်မလားနောက်တကအဲ့ဒီအတိကလေးတစ်မျိုးပြတ်သွားလိုက်နောက်အတိကလေးတစ်မျိုးပြောင်းသွားလိုက်အတိကလေးတွေကလည်းတစ်မျိုးပြီးတစ်မျိုးမပြောင်းဘူးလားပြောင်းအတိကလေးတွေတစ်မျိုးပြီးတစ်မျိုးပြောင်းပြောင်းသွားတယ်လို့ခံစားတတ်တဲ့ဝေဒနာမှတ်သားတတ်တဲ့သိညာပြုပြင်တတ်တဲ့သင်္ခါရအဲ့ဒီတရားကလေးတွေကလည်းတစ်မျိုးပြီးတစ်မျိုးမပြောင်းဘူးလားပြောင်းပြောင်းပြောင်းသွားခြင်းသည်ခုနပြောခဲ့သလိုပါပဲတစ်မျိုးပြက်လို့တစ်မျိုးအသစ်ပေါ်တာပါတယ်လေအသစ်ကလေးတစ်မျိုးပြီးတစ်မျိုးပြောင်းသွားခြင်းသည်ပါတယ်လို့တစ်မျိုးပြက်လို့တစ်မျိုးအသစ်ပေါ်တာခံစားမှုကလေးတစ်မျိုးပြီးတစ်မျိုးပြောင်းသွားခြင်းသည်ပါတယ်လို့တစ်မျိုးပြက်လို့တစ်မျိုးအသစ်ပေါ်တာဟုတ်တယ်မလားမသားမှုသရတင်ညာကလေးပြောင်းပြောင်းသွားခြင်းနေပါတယ်တော့တမျိုးပြက်လို့တမျိုးအသစ်ပေါ်တာပြုတ်ပြင်းမှုသရသဘောတရားလေးပြောင်းပြောင်းသွားခြင်းနေပါတယ်တော့ဒီလိုတော့ဟောဒီခန္ဓာ၄ပါးကလည်းပဲအမြဲတမ်းတည်တတ်နေတဲ့ခန္ဓာတွေလားပြည့်စည်တဲ့ခန္ဓာတွေလားပြည့်စည်တဲ့ခန္ဓာတွေဟောတယ်မလားအမြဲတမ်းပြည့်စည်ပြီးတော့ဘုန်းကြီးတို့ဓမ္မတွေကိုမနှိမ့်ဆက်ဘူးလားနှိမ့်ဆက်လားအော်မိမိကဒုက္ခဝေဒနာလေးပေါ်လို့အဲ့ဒီဒုက္ခဝေဒနာလေးကိုခံစားနေလို့ကောင်းမဲလို့မှမကြံသေးဘူးသူကပြက်သွားပြီမရှိတော့ဘူးနော်အဲ့ဒီတော့မရှိတော့ဘူးဆိုတော့တခြားသဘောလားနှိမ့်ဆက်တတ်တဲ့သဘောလားဖြစ်ရကနေပြက်သွားခြင်းနေတခြားသဘောလားနှိမ့်ဆက်တတ်တဲ့သဘောလားအဲ့ဒီတော့ပြက်သွားတာကအနိစ္စနှိမ့်ဆက်တာကဒုက္ခအဲ့ဒီသဘောတရားလေးတွေကိုပိုင်တဲ့တရားလားမပိုင်တဲ့တရားလားကိုယ်ကဒုက္ခဝေဒနာလေးမခံစားခြင်းမို့သူကဒုက္ခဝေဒနာဖြစ်နေတယ်ကိုလိုသလိုရရလားကိုပိုင်လိုလားမပိုင်လိုလားသူကဒုက္ခဝေဒနာလေးဖြစ်နေတယ်အဲ့ဒီဒုက္ခဝေဒနာလေးကိုအရှိတပြည့်တည်တတ်နေစေခြင်းနဲ့ဒါပေမဲ့သူကနေရလားဖြစ်ပြီးတော့ဘာဖြစ်သွားတော့ကိုလိုသလိုရသလားမရဘူးလားမရလို့လားအဲကိုပိုင်လိုလားမပိုင်လိုလားအတ္တတရားလားအနတ္တတရားလားအဲ့လိုတော့နမခန္ဓာ၄ပါးနဲ့ပတ်သက်ပြီးတော့ဩဒါလေးကအနိစ္စချင်းရာလေးပဲဒါလေးကဒုက္ခချင်းရာလေးပဲဒါလေးကအနတ္တချင်းရာလေးပါပဲလို့အနိစ္စအချင်းအရာဒုက္ခအချင်းအရာအနတ္တအချင်းအရာအချင်းအရာဘယ်နှမျိုးနဲ့မြင်အောင်ကြည့်ရမှာတော့အဲ့ဒီအချင်းအရာ၃မျိုးသေးပဲလေရေတခြားလားလက္ခဏာ၃ပါးလားဘာလက္ခဏာတွေတော့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာအဲဒီလိုလက္ခဏာရဲ့သုံးပါးနဲ့မြင်အောင်ကြည့်တဲ့အလောက်ကိုဘာလို့လို့ခေါ်မလဲဝိပဿနာအလုံးဒီလိုမလားအဲဒီတော့ဝိပဿနာအလုံးနဲ့ကြည့်တဲ့နေရာမှာအခြေအရာသုံးမျိုးကိုမြင်အောင်ကြည့်ရတော့မယ်လို့ဆိုတော့အဲဒီအခြေအရာသုံးမျိုးကိုပိုင်ဆိုင်တဲ့ခန္ဓာကဘယ်နှပါတော့အဲဒီခန္ဓာ၅ပါးပြီးပင်လျင်တခြားတရားလားအရှုခံတရားလားဟုတ်ပြီဒါပြီဘုန်းကြီးတို့ဝိပဿနာရှုတဲ့နေရာမှာအရှုခခန္ဓာဘယ်နှပါတော့အရှုခခန္ဓာ၅ပါးသိသွားပြီနော်အရှုခခန္ဓာ၅ပါးသိသွားတဲ့အခါကျတော့ဟုတ်ပြီဒီပြီတော့ရှုခခန္ဓာတော့သိပါပြီအဲ့ဒီအရှုခခန္ဓာကလေးတွေကိုလည်းပဲအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးပါးမြင်အောင်အချင်းအရာ၃မျိုးနဲ့မြင်အောင်ကြည့်ရမယ်ဆိုတာလည်းပဲတပည့်တော်တို့သိပြီးပါပြီသို့တော်တပည့်တော်တို့ဘာနဲ့ကြည့်ရမလဲဆိုတဲ့နော်မေကောင်းကလေးတဲ့ကိုထပ်ပြီးတော့မပေါ်ဘူးလားပေါ်လားပါပါဘာနဲ့ကြည့်ရမှာတော့ဒီလိုမလားပါပါဘာနဲ့ကြည့်ရမှာတော့လို့ဆိုတော့မြတ်စွာဘုရားသခင်ကိုတော့မြတ်ကြီးကနော်အဲဒီအရှုခံပြတဲ့ခန္ဓာကလေးတွေကိုတရားတရားနဲ့ရှုရမယ်ပြောလားပညာတရားနဲ့ရှုရမယ်လို့ပြောလားပညာတရားနဲ့ရှုရမယ်ဒီလိုမလားဝိဝိဒေနအာဂါရေနပတ္တတိတိဝိပဿနာ ဝိဝိဒေနာထိုးထိုးပြားပြားရှိသောအာကာရိဏသုံးပါးသောအခြင်းအရာအဖြင့်ပညာယပညာဖြင့်ပတ္တတိရှုမှတ်သုံးသပ်ဤဒီလိုလေးထည့်ပေးလိုက်နော်အဲဒီတော့ဟောရိခန္ဓာ၅ပါးကိုရှုမှတ်သုံးသပ်တာတခြားတရားနဲ့ရှုမှတ်သုံးသပ်ရမှာလားပညာနဲ့ရှုမှတ်သုံးသပ်ရမှာလားပညာနဲ့ရှုမှတ်သုံးသပ်ရမယ်အဲဒီပညာကိုပဲခေါင်းကြီးတို့စာရိပေတွေမှာတခြားလို့ပြောတာလားပမ္မာဒိဋ္ဌိလို့ပြောတာလားသမ္မာဒိဋ္ဌိအသိဉာဏ်လေဒီလိုမလားတတိသမ္ပဇိဉ္ဇနာသမနာကတောဟောတိတတိသမ္ပဇိဉ္ဇနာတတိသမ္ပဇိညာတိဟုသောတရားနှစ်မျိုးနဲ့သမနာကတောဟောတိပြည့်စုံအောင်ကြိုးစားရမယ်ဆိုတော့ပညာဆိုတဲ့တရားကိုဒီနေရာမှာသမ္ပဇိညာလို့ပြောလိုက်တာပေါ့နော်အဲ့ဒီသမ္ပဇိညာတရားကလေးနဲ့ဘာလို့ရမှာတော့မြင်အောင်ရှုကြည့်ရမယ်အဲ့ဒီလိုမြင်အောင်ရှုကြည့်လိုက်တဲ့အခါကျတော့သမ္ပဇိညာတရားကလည်းပဲတပါးရဲ့ပေါ်ရမှာလား၈ပါးတွဲပေါ်ရမှာလားအဲ့ဒီ၈ပါးတွဲပေါ်တာကိုတခြားလို့ခေါ်တာလားမဲခင်၈ပါးလို့ခေါ်တာလားမဲခင်ကဘယ်နှပါးပါလိ၈ပါးရှိတယ်မဲခင်၈ပါးရေတွဲကြည့်လိုက်ပါဦးသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာစီဝါအားလုံးပေါင်းလိုက်တော့မဲခင်ဘယ်နှပါးတော့ဟောပြီမဲခင်၈ပါးဒီလိုမလားမဲခင်၈ပါးထဲမှာတမာတိသီလမဲခင်ကဘယ်နှပါးတော့မဲခင်၈ပါးရှိတဲ့အထက်မှာသီလမဲခင်ကဘယ်နှပါးပါလဲဟောမဲခင်နေတော့သမာဝါစာသမာကမ္မန္တာသမာဇီဝဟောပြီသီလမဲခင်ပေါင်းပါဟုတ်တယ်မလားနောက်တစ်ခါတမာတိမဲခင်ကဘယ်နှပါးတော့သုခာကောဘယ်လိုတွေတော့သမ္မာဝါယာမသမ္မာသတိသမ္မာသမာဓိသီလမဲ့ခင်မနှပါပါလေ။နောက်ကျန်တာကဗာမဲ့ခင်တော့ပညာမဲ့ခင်မနှပါဘယ်လိုတွေတော့အဲဒီတော့ပညာနဲ့ရှုပညာနဲ့ရှုလို့ပြောတဲ့နေရာမှာအားလုံးပေါင်းလိုက်ရင်မဲ့ခင်ဘယ်နှပါတော့သီလမဲ့ခင်ကဘယ်နှပါသမာဓိမဲ့ခင်ကဘယ်နှပါပညာမဲ့ခင်ကဘယ်နှပါအဲ့ဒီ၅ပါးနဲ့ကြီးတဲ့အခါကျတော့နော်ကြီးဖို့ရပြင်ဆင်တော့ကတော့မဲ့ခင်၈ပါးလုံးမပါဝင်နိုင်ဘူးလားပါဝင်နိုင်လားသို့တော်လည်းတကယ်တမ်းကြီးလိုက်တဲ့အခါကျတော့ဟောဒီသီလမဲ့ခင်၃ပါးကဝိပဿနာဉာဏ်အနေနဲ့ရောသဘောနံသဘောတွေကိုထိုးထွင်းပြီးတော့ကြီးတဲ့နေရာမှာသီလမဲ့ခင်သုံးပါးကပါဝင်ခွင့်မရပါဘူးတဲ့ဟုတ်တယ်မလားသီလမဲ့ခင်သုံးပါးပါဝင်ခွင့်ရလားဘာဖြစ်လို့တော့လို့ဆိုတော့သူကပြည့်စုံရမယ်မဲ့ခင်ဘာလို့ရမယ်မဲ့ခင်တော့ပြည့်စုံရမယ်မဲ့ခင်ဘယ်နှပါးတော့ဝိပဿနာရှုတဲ့ယောဂီပုဂ္ဂိုလ်တရားသည်သီလမဲ့ခင်နဲ့ပြည့်စုံဖို့တော့မလိုဘူးလားလို့လားသို့တော်တကယ်တဲ့ယောသဘောနံသဘောတွေကိုရှုမှတ်သုံးသပ်လိုက်တဲ့အခါကျတော့သီလမဲ့ခင်နဲ့ရှုရမှာလားကြံတဲ့မဲ့ခင်နေနဲ့ရှုရမှာလားကြံတဲ့မဲ့ခင်တွေကသမာဓိမဲ့ခင်ဘယ်နှပါးပညာမဲ့ခင်ဘယ်နှပါးအားလုံးပေါင်းလိုက်တော့မဲ့ခင်ဘယ်နှပါးအဲ့ဒီမဲ့ခင်၅ပါးကိုခေါင်းကြီးတို့စာရိပုတ္တရမှာကာရကမဲ့ခင်လို့ဒီလိုသုံးတယ်နော်ကာရကမဲ့ခင်ဆိုတော့မြန်မာလိုပြန်လိုက်တော့အလုသမားမဲ့ခင်ပေါ့ဟုတ်တယ်မလားဝိပဿနာရှုတဲ့နေရာမှာဉာဏ်အဖြစ်နဲ့ဖြစ်ပျက်ကိုမြင်အောင်ကြည့်တဲ့နေရာမှာတကယ်တမ်းအလောက်လောက်ဖွဲ့ရတဲ့အတွက်မဲ့ခင်ဘယ်နှပါးတော့ဗာမဲ့ခင်နေတော့တစ်ခုစီပြောသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါယာမသမ္မာသတိသမ္မာသမာဓိသီလမဲ့ခင်ကရှုရမယ်မဲ့ခင်လားပြည့်စုံရမယ်မဲ့ခင်လားရှုနေတဲ့ကာလသူကတော့သီလအနေနဲ့တော့မပြည့်စုံဘူးလားပြည့်စုံထားလားဘယ်အချိန်တွေမှာပြည့်စုံထားတယ်လဲလို့ဆိုလို့ရှိရင်နော်မိမိတို့ရဲ့သန္တာမှာဒုစရိုက်တရားမှာရှောင်ကျင်တဲ့နေရာမှာမပြည့်စုံဘူးလားပြည့်စုံဒုစရိုက်တရားမှာရှောင်ကျင်တဲ့နေရာမှာပြည့်စုံရမယ်ဆိုတော့ဒုစရိုက်တရားကရှောင်တဲ့ခါကြတော့လည်းပဲတစ်ပြိုင်နဲ့အကောင်လုံးကိုရှောင်အကောင်လုံးကိုတစ်ပြိုင်နဲ့ရှောင်ကျင်ရမှာလားတစ်မျိုးစီတစ်မျိုးစီရှောင်ကျင်ရမှာလားတစ်မျိုးစီတစ်မျိုးစီရှောင်ကျင်ရမယ်ဒီလိုမလားအဲဒီတော့တစ်မျိုးစီတစ်မျိုးစီရှောင်ကျင်ရမှာဆိုတော့သီလမဲ့ခင်ကလည်းဖြစ်လာတဲ့ခါကြတော့သောမျိုးလုံးတစ်ပြိုင်တည်းဖြစ်မှာလားတစ်မျိုးစီတစ်မျိုးစီဖြစ်မှာလားတစ်မျိုးစီတစ်မျိုးစီဖြစ်မယ်နော်သောမျိုးလုံးတစ်ပြိုင်တည်းဖြစ်တာလားတစ်မျိုးစီတစ်မျိုးစီဖြစ်တာလား ကာယဒုစရိုက်မှရှောင်ခြင်းရေသမ္မာကမ္မန္တဖြစ်မှာပေါ့ဝိသီဒုစရိုက်မှရှောင်ခြင်းရေသမ္မာဝါစာမဖြစ်ဘူးလားဖြစ်လားနောက်တကအာဇီဝဟိတုအတ္တမွေးဝိုင်းကြောင့်နဲ့မကင်းမဲ့နဲ့ကာယဒုစရဝိသီဒုစရိုက်မှရှောင်ခြင်းလို့ရှိရင်သမ္မာအာဇီဝမဖြစ်ဘူးလားဖြစ်လားဒီလိုဆိုတော့သတို့ရဲ့ရှောင်ကြမ်းမဲ့လမ်းကြောင်းကတစ်ခုနဲ့တစ်ခုတူသလားမတူဘူးလားသမ္မာသင်္ကပ္ပကဘာမှသမ္မာကမ္မန္တကဘာမှရှောင်ကြဉ်တာတော့သမ္မာကမ္မန္တကကာကာယဒုစရသမ္မာဝါစာကဘယ်လိုကရှောင်ကြဉ်တာတော့သမ္မာအဇီဝကြတော့အတ္တမွေးဝါကြောင်းနဲ့မကင်းနဲ့ကာယဒုစရဝစီဒုစရမှရှောင်ကြဉ်တာမလားရှောင်ကြဉ်မှရှောင်ကြဉ်နေတွေ့ရလားဒီလိုဆိုရင်သရုပ်စီတပြိုင်တည်းသောကာလမှာ3မျိုးလုံးတပြိုင်တည်းဖြစ်မှလား1မျိုးစီဖြစ်မှလား3မျိုးစီဖြစ်တယ်နော်အဲဒီတော့ပြည့်စုံရမယ်မဲ့ခင်လို့ဆိုပြီးဆိုကြတော့လည်းပဲတခါဖြစ်ရင်ဘယ်နှမျိုးဖြစ်မှာတော့တခါဖြစ်ရင်1မျိုးပဲပြည့်စုံမှာပဲဟုတ်တယ်မဟုတ်လားအဲဒီ1မျိုးတော့မှအများရန်ပြည့်စုံတာလားတခါတရားမှပြည့်စုံတာလားဘယ်အချိန်မှပြည့်စုံမလဲမင်းရှောင်ကျင်တဲ့အချိန်ကျမှပြည့်စုံနော်ဘယ်အချိန်မှပြည့်စုံတော့မဆောင်ကျင်တဲ့အချိန်မှာသူပြည့်စုံရလားဒါကြောင့်မလို့အဲ့ဒီသီလမဲ့ခင်သုံးပါးကိုစည်င်းနဲ့ထက်တွက်လို့ရရလားဒီတော့စည်င်းနဲ့ထက်တွက်လို့ရတာကမဲ့ခင်ဘယ်နှပါးဗာမဲ့ခင်နေတော့သမာဓိမဲ့ခင်က3ပါးပညာမဲ့ခင်က2ပါးအဲ့ဒီမဲ့ခင်5ပါးနဲ့ဘာကိုရှုရမှာတော့ခန္ဓာ5ပါးကိုရှုဘာကိုရှုရမှာတော့ခန္ဓာ5ပါးကိုရှုတဲ့အခါကျတော့အချင်းရဘယ်နှမျိုးမြင်မှာတော့ပါအချင်းရာတွေတော့အနိစ္စအချင်းရာဒုက္ခအချင်းရာအနတ္တအချင်းရာအဲ့ဒီအချင်းရာတွေဘယ်သူရဲ့အချင်းရာပါလဲခန္ဓာ၅ပါးရဲ့အချင်းရာအဲ့ဒီတော့ဆိုတော့ခန္ဓာ၅ပါးတွေတခြားတရားလားရှုခံတရားလားဘယ်လိုနဲ့ရှုရမှာတော့မဲခင်၅ပါးဒီလိုဆိုတော့မဲခင်၅ပါးကတခြားတရားလားရှုဉာဏ်တရားလားကောင်းမြေရှုခံတရားကခန္ဓာဘယ်နှပါအရှုဉာဏ်တရားကမဲ့ခင်ဘယ်နှပါးအရှုခံတရားကခန္ဓာဘယ်နှပါးအရှုဉာဏ်တရားကမဲ့ခင်ဘယ်နှပါးမဲ့ခင်၅ပါးနဲ့ခန္ဓာ၅ပါးကိုရှုဒီလိုမဟုတ်လားအေးကောင်းပြီဒါဖြင့်ရှုပြီဒီပြီးတော့မဲ့ခင်၅ပါးနဲ့နော်ခန္ဓာ၅ပါးကိုကျွတ်ကျွတ်စားစားနဲ့ရှုပါတော့မယ်အဲ့ဒီလိုရှုတဲ့အခါကျတော့ဒီပြီးတော့မှရှုရမယ်နိလဘယ်နှမျိုးရှိတယ်လဲလို့ရှုပုံရှုနေရှုရမယ်နီလန်းလေးတွေလည်းသိဖို့မလိုဘူးလားလို့လားအဲဒီတော့နီလန်းလေးတွေပြောနီလန်းလေးတွေကိုသိအောင်ကြိုးစားတော့မယ်လို့ဆိုတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးကသတိပဏ္ဏပါဠိတော်ကြီးမှာနီလန်း၄မျိုးပြောပြထားပါတယ်နီလန်းဘယ်နှမျိုးပြောပြထားတော့အဲဒီနီလန်း၄မျိုးကနဗ္ဗတိကကာယ ानु ပါဒနာသတိပဋ္ဌာန်နဗ္ဗတိကဝေဒနာ ानु ပါဒနာသတိပဋ္ဌာန်နဗ္ဗ၃ကနံပါတ်၄ကဟောသူကလည်းနိလမနဲ့မျောတော့အဲ့ဒီနိလ၄မျိုးကဘာကိုကြည့်ပြီးတော့သမတ်တာလဲလို့မေးရင်ခန္ဓာ၅ပါးကိုကြည့်ပြီးတော့သမတ်တာပါဒီလိုမလားဘာကိုကြည့်ပြီးတော့သမတ်တာတော့အေးခန္ဓာ၅ပါးကိုကြည့်ပြီးတော့သမတ်တာဆိုတော့ဟောတာကရူပခန္ဓာဆိုတော့ရူပခန္ဓာကိုရှုမှတ်တဲ့နိလနေပါနိလတော့ကာယ ानु ပါဒနာသတိပ္ပဏနိလဟောတယ်မလားရူပခန္ဓာကိုရှုမှတ်ရင်ဗာနီလန်းနဲ့ရှုမှတ်ရမှာတော့နောက်တစ်ခါဝေဒနာခန္ဓာကိုရှုရင်ဗာနီလန်းနဲ့ရှုမှတ်ရမှာတော့ဝေဒနာ ानु ပါဒနာသတိပ္ပဏနီလန်းနော်နောက်တစ်ခါသင်ညက်စိတ်ကိုရှုရင်ဝิญဉာဏခန္ဓာဆိုတဲ့စိတ်ကိုရှုရင်ဗာနီလန်းနဲ့ရှုမှတ်ရမှာလဲစိတ်ဓာ ानु ပါဒနာသတိပ္ပဏနီလန်းခန္ဓာဘယ်နှပါးကြံသေးတော့ဘာခန္ဓာနဲ့ဘာခန္ဓာတော့သိညာခန္ဓာနဲ့အဲ့ဒီခန္ဓာနှစ်ပါးကိုရှုရင်ဘာနိလန်းနဲ့ရှုမှတ်ရမှာလဲဓမ္မ ानु ပါဒနာသတိပ္ပဏနိလန်းဒီလိုမလားဆက်ပြန်ပြောရုပ်ကိုရှုရင်ဘာနိလန်းတော့ဝေဒနာကိုရှုရင်ဘာနိလန်းတော့စိတ်ကိုရှုရင်ဘာနိလန်းတော့ကြံတဲ့ခန္ဓာကိုရှုရင်ဘာနိလန်းတော့အဲ့ဒီတော့ထက္ကရာမှာသိညာခန္ဓာနဲ့သင်္ခါရခန္ဓာကိုရှုရင်ဓမ္မ ानु ပါဒနာသတိပ္ပံဖြစ်တယ်လို့ဒီလိုဆိုရဲနော်။နောက်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်နော်။နောက်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ဟောဒီအောက်ကခန္ဓာ၅ပါးလို့မှတ်လိုက်။ ဓာကရူပခန္ဓာဓာကဝရဏခန္ဓာဓာကဝိညာဉ်ခန္ဓာဟောဓာကပဉ္စခန္ဓာနဲ့သင်္ခါရခန္ဓာခန္ဓာဘယ်နှပါးတော့အဲ့ဒီခန္ဓာ၅ပါးလုံးရဲ့ဖြစ်သဘောပြည့်သဘောဒုက္ခသစ္စာသဘောကိုရှုရင်ဓမ္မနုပသနာသတိပဋ္ဌာန်လို့ဆိုတယ်ဒီလိုလည်းပဲမှတ်လိုက်ပါတော့အဲ့ဒီတော့ဒုတိယနည်းအရာပဉ္စဝရူပခန္ဓာဝရဏခန္ဓာပဉ္စခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဆိုတဲ့ခန္ဓာ၅ပါးလုံးတို့ရဲ့ဖြစ်သဘောပြည့်သဘောဒုက္ခသစ္စာသဘောကိုရှုရင်ဘာနိလန်းလို့ခေါ်တော့ဓမ္မနုပသနာသတိပဋ္ဌာန်နိလန်းဒီလိုမလားအေးအဲ့ဒီတော့မိမိတို့ရဲ့တဏ္ဍာမှာခန္ဓာကဘယ်နှပါးရှိအဲ့ဒီခန္ဓာ၅ပါးကိုရှုရမယ့်နိလန်းကဘယ်နှလန်းတော့ရှုရမယ့်နိလန်းဘယ်လိုတွေတော့ကာယနုပသနာသတိပဋ္ဌာန်ဝရဏနုပသနာသတိပဋ္ဌာန်စိတ်ဓာတ်ဥပဒနာသတိပဋ္ဌာန်ဓမ္မာဥပဒနာသတိပဋ္ဌာန်ဒီလိုမလားအရှုခံတရားကဘယ်နှပါးတော့ဘယ်သူတွေတော့ရူပခန္ဓာဝေဒနာခန္ဓာပဉ္စခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာအရှုခံဘယ်နှပါးလဲနာအရှုဉာဏ်ကဘယ်နှပါးပါလဲအရှုဉာဏ်၅ပါးကဘယ်သူတွေတော့သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါယာမသမ္မာသတိသမ္မာသမာဓိဟောပြီနော်အားလုံး၆ပြီတော့ကြည်လိုက်တဲ့အခါကျတော့ဝိပဿနာတရားလို့အားထုတ်မဲ့ယောဂီပုဂ္ဂိုလ်တယောက်ဒီအခြေခံအဖြစ်ဘာတွေကိုသိဖို့လိုတယ်လို့မေးလိုက်တဲ့အခါကျတော့အရှုခံလည်းသိဖို့လိုတယ်နော်နောက်တစ်ခါကျတော့အရှုဉာဏ်လည်းပဲသိဖို့လိုတယ်နောက်တစ်ခါကျတော့ရှုရမယ်နိလန်းကိုလည်းသိဖို့မလိုဘူးလားလို့လားပြန်ပြောသိရမယ်အချက်ဘယ်နဲ့ချက်တော့ဘာချက်တွေပါလဲအရှုခံရယ်အရှုညာရယ်ရှုရမယ်နိလန်းရယ်အရှုခံကဘယ်နှပါအရှုညာကဘယ်နှပါရှုရမယ်နိလန်းကဘယ်နှသွဲအဲ့ဒီလေးသွဲနဲ့ရှုတဲ့အခါကျတော့နော်အရှုဉာဏ်တရားတွေနဲ့ရှုရမယ်နိလန်း၄သွယ်ကနေပြီးတော့တသွယ်ပြီးတသွယ်စောင့်ပြီးတော့ကြည့်လိုက်တဲ့အခါမှာတခြားတွေ့မလားခန္ဓာ၅ပါးတွေ့မလားခန္ဓာ၅ပါးတွေ့မယ်ဟုတ်တယ်မလားအဲ့ဒီခန္ဓာ၅ပါးတွေ့တဲ့အခါတော့ဒီခန္ဓာ၅ပါးရဲ့တခြားမြင်အောင်ကြည့်ရမလားလက္ခဏာရဲ့သုံးပါးမြင်အောင်ကြည့်ရမလားလက္ခဏာသုံးပါးကဘယ်သူတွေတော့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဟောပြီအနိစ္စလက္ခဏာဆိုတာတခြားသဘောလားဖြစ်ပြီးပြတ်သွားတဲ့သဘောလားဖြစ်ပြီးရင်ဖြစ်ပြီးရင်ပြတ်သွားတဲ့သဘောဒီလိုမလားအဲဒီလိုဖြစ်ပြီးရင်ပြတ်သွားတဲ့သဘောသာတွေ့မယ်ဆိုရင်နှိစ္စတတ်တဲ့ဒုက္ခသဘောကိုလည်းမတွေ့ရဘူးလားတွေ့ရလားငါမပိုင်ငါမဆိုင်ငါနဲ့မဆိုင်ငါဥစ္စာမဟုတ်ဆိုတဲ့အနတ္တသဘောကိုလည်းမတွေ့ရဘူးလားတွေ့ရလားဒီလိုဆိုရင်လက္ခဏာ3မျိုးထဲမှာဘယ်လက္ခဏာကအဓိကတော့အနိစ္စလက္ခဏာဘယ်လက္ခဏာအဓိကတော့အနိစ္စလက္ခဏာသာမြင်မယ်ဆိုရင်ဒုက္ခလက္ခဏာလည်းမြင်ပါပဲအနတ္တလက္ခဏာလည်းဒီလိုဆိုတော့အနိစ္စလက္ခဏာကိုသာမြင်အောင်ကြိုးစားရမှာပေါ့အနိစ္စလက္ခဏာကိုမြင်အောင်ကြိုးစားတဲ့အခါကျတော့အနိစ္စဆိုတာကဖြည်းဖြည်းဘာဖြစ်တတ်တော့ဖြည်းဖြည်းပြတ်တတ်တဲ့သဘောဒီလိုမလားဖြည်းဖြည်းပြတ်တတ်တဲ့သဘောကိုမြင်အောင်ကြည့်တဲ့အခါမှာဖြစ်တာကိုမမြင်ဘဲနဲ့ပြက်တာမြင်ပါမလားမြင်ပါဘူးဒီလိုဆိုရင်ပရမသောဘာမြင်အောင်ကြည့်ရမှာတော့ဖြစ်တာကိုမြင်အောင်ကြည့်ဒုတိယဘာမြင်အောင်ကြည့်ရမှာလဲပထမကဖြစ်တာမြင်အောင်ကြည့်ဒုတိယကပြက်တာမြင်အောင်ကြည့်ဒီလိုမလားဖြစ်တာမြင်အောင်ကြည့်လိုက်တဲ့အခါကျတော့ခန္ဓာစရာကအနိစ္စခန္ဓာစရာကပြည့်စုံမှခန္ဓာလည်းရှိတယ်အတိတ်ခန္ဓာလည်းရှိတယ်အနာဂတ်ခန္ဓာလည်းရှိတယ်ဖြစ်တာကလေးကိုမြင်အောင်ကြည့်တဲ့အခါကျတော့အတိတ်ခန္ဓာသွားကြည့်လို့ရပါမလားမရပါဘူး။ဘာဖြစ်လို့မရသလဲမေးအတိတ်ခန္ဓာကပြတ်သွားပြီမရှိတော့ဟုတ်တယ်မလား။အနာဂတ်ခန္ဓာလှမ်းကြည့်လို့ရပါမလားမရပါဘူး။ဘာဖြစ်လို့လဲမေးတော့ဖြစ်မှာမဖြစ်သေးပဲပဲ။နော်။ဒီလိုဆိုရင်ဖြစ်တဲ့ခန္ဓာဖြစ်သက်ခန္ဓာမြင်အောင်ကြည့်ကြည့်မှတဲ့ဆိုရင်အတိတ်ခန္ဓာကြည့်ရမှာလားအနာဂတ်ခန္ဓာကြည့်ရမှာလားပြစ္ဆောက်ပါခန္ဓာကြည့်ရမှာလားပြေသောဘာခန္ဓာကြည့်ရမယ်ဘာခန္ဓာကြည့်ရမယ်ဟောပြီဒီတော့เนาะမိမိတို့ရဲ့တဏ္ဍာမှာပြေသောဘာကာလမှာပေါ်စေဖြစ်တယ် ပြည့်စုံမှခန္ဓာကလေးတွေကိုဟောဒီပြည့်စုံမှညာကလေးနဲ့စောင်းပြီးတော့ကြည့်လိုက်တဲ့အခါကျတော့နိလန်းကဘယ်နဲ့သွယ်နဲ့ကြည့်ရမှာတော့အဲ့ဒီနိလန်းလေးသွယ်နဲ့စောင်းကြည့်လိုက်မယ်ဆိုရင်ခန္ဓာကဘာဖြစ်တယ်ဖြစ်တာလည်းမတွေ့ရဘူးလားပြတ်တယ်ပြတ်တာလည်းမတွေ့ရဘူးလားဖြစ်ပြီးတော့ပြတ်တဲ့သဘောသည်ဘာလက္ခဏာတော့ဖြစ်ပြတဲ့သဘောနဲ့နှိမ့်ဆက်နေတာကဘာလက္ခဏာတော့ကိုပိုင်လို့လားမပိုင်လို့လားမပိုင်တဲ့သဘောကဘာလက္ခဏာတော့အဲ့ဒီအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာ၃ပါး ਨੇ ပြည့်စုံကြိုးစားသွားကြမယ်ဆိုရင်တရားဓမ္မတွေလောက်တဲ့အလို့ဒီဘာလို့လို့ခေါ်မလဲအဲ့ဒီလော၃မျိုး ਨੇ ပြည့်စုံနေတဲ့ယောဂီပုဂ္ဂိုလ်တရားကိုခေါင်းတို့တရားဓမ္မတွေကဝိပဿနာဉာဏ်ကိန်းတဲ့ဝိပဿနာအလို့လောက်နေတဲ့ယောဂီပုဂ္ဂိုလ်တရားလို့သတ်မှတ်လို့မရဘူးလားရလားအဲ့ဒါကြောင့်ဝိပဿနာဉာဏ်ကိန်းနေတဲ့ယောဂီပုဂ္ဂိုလ်တရားဖြစ်အောင်ကဘာလက္ခဏာတွေမြင်အောင်ကြိုးစားရမှာတော့အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလက္ခဏာရေသုံးပါးချုပ်ကြည့်ရင်မြဲတဲ့သဘောလားမမြဲတဲ့သဘောလားဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖြစ်ပြမို့ဘာသစ္စာတော့ရှုတဲ့ဉာဏ်ကဘာသစ္စာတော့ကိလေသာလေးတွေသိသွားတော့ဘာသစ္စာတော့ခန္ဓာစားတဲ့ငြိမ်းတာကဘာသစ္စာတော့ဘုရားတရားဓမ္မတွေလိုချင်တဲ့ပန်းတယ်မရဘူးလားရောက်အဲဒါကြောင့်လိုချင်တဲ့ပန်းတယ်ဖြစ်တဲ့နိဗ္ဗာန်ချမ်းသာရောက်အောင်အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးပါးမြင်အောင်ရှုမှတ်သုံးသပ်ကြပါလို့တိုက်တွန်းရင်းနဲ့သာဓုသုံးချင်ခေါ်ကတရားပွဲဒီကောင်ချောလိုက်ပါเออจำมาฉันนะครับพี่เมษาพระศีลตํานาเราเมจีโกนิละตะพวยติเนี่ยเอาปิสุสร้างชอบทอดปานไหนเนาะศาสนาปิปุคคโธปุคคเมียเมียဖြစ်ကြပါစေ
ရှင်ကုန်မျိုးမကုတ်ဝိပဿနာတရားစဉ်နှင့်လုပ်ငန်းစဉ်ပြန်ပွားရေးခွဲချုပ်ကြီး၌ ၄ရက်၁၀လ၂၀၀၄ခုနှစ်